You can bend but never break me, 'cause it only serves to make me more determined to achieve my final goal. ဒီမှာတွေ့ရရတာပေါ့နော်ဒီရင်ဌာနတူပါစင်ကာပူအလုပ်သမားဌာနကိုသူမေးတာပေါ့နော်ဒီတက်မပြည့်သေးတဲ့မြန်မာနိုင်ငံကအင်အကူတွေတူလာနေတဲ့ကိစ္စကိုဘယ်လိုရည်ယူဆောင်ရွက်မလဲဆိုတဲ့အခါကျတော့အဲ့ဒီသတင်းဌာနမှာပဲပြထားတာကတော့စင်ကာပူဒီအလုပ်သမားဌာနရဲ့ပြန်ကြားချက်ကတော့ဒီတက်ပြည့်တယ်မပြည့်ဘူးဆိုတာပါစပို့ထုတ်ပြီးတဲ့နေရာမှာစီစစ်ဖို့တာဝန်ရတက်ဆိုင်ရနိုင်ငံရဲ့အစိုးရရဲ့တာဝန်ဆိုပြီးတော့တုံ့ပြန်ထားတာတွေ့ရပါတယ်အဲ့ဒါလေမှန်တဲ့လောက်မှန်တယ်လို့တော့ပြောရမှာပေါ့
ကျွန်တော်ကတော့အဓိကရထွက်လဲဆိုမီနီတာထွက်ဆိုဆိုပဲအမှန်တော့ကိုယ့်ဘက်ကဖြစ်လာတယ်ဥစ္စာလေ
ဟုတ်ကဲ့
တို့တော့စင်ကာပူအစိုးရလည်းကိုသူ့မှာလည်းဖြေတော့တာကနအဲ့လိုလုပ်ပြီးတဲ့လူကတာဝန်ရှိတယ်ဟုတ်ပါတယ်90ရာခိုင်နှုန်းတော့တာဝန်ရှိတယ်သို့တော်သူဒီရောက်တဲ့အခါမှာလည်းသူတို့မှလည်းတာဝန်ရှိတယ်လို့သူတို့ယူဆလို့ settling program လုပ်ပြီးတဲ့အခါမှာသူက MON ကနေပြီးတော့စစ်ပြီးတော့အသက်အရန်ငယ်မထင်တဲ့ဟာတွေဆိုတော့ပြန်ပို့တာကိုထုတ်လာကြတာပေါ့လေအဲ့တော့တကယ်တကယ်က90ရာခိုင်နှုန်းတော့ကျွန်တော်တို့မှတာဝန်ရှိပါတယ်10ရာခိုင်နှုန်းတော့ဒီအစိုးရမှသူတို့မှတာဝန်ရှိတာပေါ့လေ
အခုအဲ့လိုပေါ့နော်အိမ်အကူလေးတွေဒီမြန်မာနိုင်ငံကနေစင်ကာပူကိုသွားရောက်လုပ်ကင်နေတာတော်တော်လေးများတယ်သူကျမကြားပါတယ်အဲ့တော့စင်ကာပူနိုင်ငံလူဦးရေဘလောက်မှာအိမ်အကူတွေပေါ့နော်အိမ်အကူတွေဆိုတာကျမတို့မြန်မာနိုင်ငံအပါအဝင်အိန္ဒိယအင်ဒိုနီးရှားဖိလစ်ပင်းအများဖြစ်ရစင်ကာပူမှာလာရောက်လုပ်ကြရဆိုတော့အိမ်အကူဦးရေကဘလောက်လောက်ရှိပါလဲစင်ကာပူလူဦးရေနဲ့စာလိုက်လို့ရှိရင
်စင်ကာပူမှာအခုလူဦးရေပေါ့လေကျွန်တော်တို့6သန်းလောက်ရှိရပေါ့6သန်းမှာဒါကျွန်တော်တို့လိုဒီမြန်မာနိုင်ငံတို့တခြားနိုင်ငံလာနေတဲ့လူရဲ့လူသမားတွေကိုပါဝင်ပေါ့6သန်းမှာပါစုပေါင်းအိမ်ပေါ်ဦးကြီးက2သိန်းခွဲရှိတယ်ဆိုသူရဲ့စိတ်ကလေးကတော့ထွက်ပြန်ထားတာကျွန်တော်တို့တွေ့ရတယ်လေ
ဟုတ်ကဲ့
အဲ2သိန်းခွဲမှာကျွန်တော်တို့ဗမာနိုင်ငံကတော့ဟိုမှာဟိုဗန်နိုင်ငံမှာအလူကဘယ်လောက်ရှိရဆိုတော့ကျွန်တော်မကြေညာတာဟုတ်ထုတ်ပြန်ထားတာကျွန်တော်တို့မတွေ့ရဘူးအများဆုံးတော့ဖိလစ်ပင်းပဲဒုတိယကကျွန်တော်တို့ဖြစ်မလားအင်ဒိုနီးရှားဖြစ်မလားဆိုရင်ကျွန်တော်တို့မပြောနိုင်ဘူးရဘူးဘယ်လိုအင်ဒိုနီးရှားရဲ့စင်ကိုကျွန်တော်တို့ကျွန်တော်တို့ဗမာနိုင်ငံကတော့အခုဆိုရင်4000ကျော်4000ခွဲလောက်ထိရှိတယ်ဆိုပြီးတော့ဒီ home ဆိုတဲ့ခွဲရလေပြီးတော့ခံမှန်းထားတာကိုကျွန်တော်တို့တွေ့ရတယ်
အဲ့လိုဆိုရကြအိမ်အကူတွေကတော်တော်လေးကိုဟိုစင်ကာပူမှာရောက်နေပါတော့နောက်တစ်ခုကျမကြားရတာခုတည်းအထိပေါ့နော်ဥပမာပြင်ဖိလစ်ပင်းဆိုလို့ရှိရင်သူ့နိုင်ငံကအမျိုးသမီးတွေအိမ်အကူဖြစ်လို့ဖို့ကတရားဝင်သူတို့ကဥပဒေအရပြဋ္ဌာန်းပြီးတော့ကာကွယ်မှုတွေပေးထားတယ်မြန်မာနိုင်ငံကတော့ဒီအိမ်အကူဖြစ်တရားဝင်သွားရောက်လုပ်ကင်ခွင့်ကိုမပြုထားဘူးဆိုတာကိုကျမသိရတယ်လीဆိုအဲ့ဒီလိုမပြုထားတဲ့အတွက်ကလည်းဆိုးကျိုးကတော့အကာအကွယ်မပေးနိုင်ဘူးပေါ့အကာအကွယ်မပေးနိုင်တဲ့အတွက်ကြောင့်ဘယ်လိုအကြံပေးချင်ပါလဲစင်ကာပူမှာပေါ့နော်ခြေချတဲ့ဒီမြန်မာဒီကိုအကူအညီပေးနေတဲ့ဖွဲ့စည်းနေနေပေါ့နော
်ကျွန်တော်အနေနဲ့ကတော့အစိုးရကိုဖြစ်စေချင်တာတော့ပေါ့လေဒီဒီအိမ်အကူအလုပ်ကိုတရားဝင်လုပ်ခွင့်ပေးစေချင်အခုကပြီးထားတဲ့အတွက်သူ့ရဲ့အဆိုးကျိုးကဘာဖြစ်လဲဆိုလို့ရှိရင်ဒီကလေးမလေးတွေကဒီအေဂျင့်တွေရဲ့အမျက်ထုတ်တာတွေကိုခန်းနေရတယ်ပြီးတဲ့အခါကျတော့အသက်လေမိတာတို့ပြီးတော့ဖြစ်နေတဲ့ကိစ္စတွေကလည်းဒီအဲ့လိုဖြစ်နေတဲ့ကြောင့်မလို့တရားဝင်မလုပ်ထားတဲ့တွေတော့အသက်လင်ပြီးတော့မရောက်ရအောင်ပို့နေရတယ်ဖြစ်နေတကယ်လို့သာကျွန်တော်တို့တရားဝင်လုပ်ပေးလိုက်လို့ရှိရင်အများကြီးကျွန်တော်တို့ဒီဘက်ကတွေကာဝယ်ပေးလို့ရတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဆိုပါစို့အင်ဒိုနီးရှားနဲ့ဖိလစ်ပင်းဆိုလို့ရှိရင်သူတို့တွေကဥပမာဆိုလို့ရှိရင်အင်ဒိုနီးရှားဆိုလို့ရှိရင်နောက်ဆုံးသူတို့တင်လိုက်တာကဘာတင်လဲဆိုလို့ရှိရင်ဒါကကျွန်တော်တို့သူတို့နိုင်ငံကကလီမာလီတယောက်ကိုငှားမယ်ဆိုလို့ရှိရင်ဒီအင်ရှင်ကလေးပြီးတော့ဒေါ်လာ9000နိုင်ရုံမှာသဘောတင်ရမယ်ဘာလို့လဲဆိုလို့ရှိရင်တစ်ခုဖြစ်တယ်ဆိုလို့ရှိရင်အဲ့ဒါနဲ့သူတို့ဆက်ပြီးတော့အေးအေးဆောင်ရွက်နိုင်အောင်ဆိုပြီးတော့အဲ့ဒါမှသဘောမတူဘူးဆိုလို့ရှိရင်ငါတို့အင်ဒိုနီးရှားကိုမငှားအောင်ဆိုပြီးတော့ဆိုတော့အဲ့ဒါမျိုးလုပ်တယ်လေအဲ့တော့ကျွန်တော်နိုင်ငံကြားတဲ့ခါကျတော့ဘာမှဟိုလာတဲ့ဥစ္စာတွေကျွန်တော်တို့ကအကူအညီပေးလို့ရတန်ရုံအနေနဲ့လည်းသူတို့ဘာမှပြောလို့ရှိရင်ဆိုတော့တရားဝင်ပြုလုပ်တာမဟုတ်တဲ့အတွက်တန်ရုံးကလည်းဒီဥစ္စာကိုသူခုနကလိုဒီဘက်အစိုးရနဲ့စကားပြောတဲ့အခါမှာဖိဖိစီစီသူပြောလို့မရဘူးတရားဝင်ဆွတ်လိုက်ပြီဆိုလို့ရှိရင်ရောက်တာနဲ့တန်ရုံးကိုအကြောင်းကြားပြောလို့ရှိရင်စီချာချာကိုကျွန်တော် contract တွေလုပ် contract စာချုပ်တွေကိုလည်းဒီတန်ရုံးကလေးပြီးတော့
စီစစ်ပေးပါ
စီစစ်ပေးအဲ့ဒါမှအထူးဖြစ်ပြီဆိုတော့မှလွတ်အဲ့ဒါမျိုးဆိုရင်ကျွန်တော်တို့ကအများကြီးကာဝယ်ပေးလို့ရတယ်လေအထူးသဖြင့်ကျွန်တော်တို့ဒီပတ်သက်ထုတ်တဲ့အခါမှာကလေးမလေးဆိုအဆောကဘာမှမနာမသိဘူးဟိုကပြုတ်လိုက်တာနေသွားလို့လို့ဒါလား5သိန်းရမယ်ဟိုထမင်းလက်ကျွေးမယ်5သိန်းရမယ်ဘာလို့ရမှလည်းမသိဘူးကိုယ့်ရဲ့ရပိုင်ဝင်လည်းမသိဘူးဆိုတော့ contract ထဲမှာအကုန်ပါပြီးသားအဲ့ contract ကိုအစိုးရလေးပြီးတော့ TV မိမိချုပ်အောင်လုပ်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကအများကြီးကာဝယ်ပေးလို့ရတယ်လေအဲ့တခုကရှိတာက အစိုးရဆိုတဲ့အခါမှာကျွန်တော်တို့ဒီစင်ကာပူအစိုးရဘယ်အစိုးရနဲ့မှဒီကိစ္စနဲ့ပတ်သက်ပြီး MOU မထိုးဘူ
း။ Okay.
နော်အစိုးရတာဝန်ယူပြီးတော့လုပ်ပေးတာမဟုတ်ဘူး။အေဂျင့်အဖွဲ့အစည်းရလေပြီးတော့ပဲဟွင်းလုပ်တဲ့ဆက်အခုကျွန်တော်တို့ပုံမှန်နိုင်ငံမှာအခုကျွန်တော်ကြားနေရတာဒီလူသွားဝင်ကြီးဌာနကလေပြီးတော့အစိုးရနဲ့ MOU MOU ဒါတွေကဒီစင်ကာပူကဘယ်နိုင်ငံမှလည်းမထိုးတဲ့ဥစ္စာအဲ့လို MOU MOU ပြီးတော့မှဆွလို့မယ်ဆိုကျွန်တော်ကဘာကြီးကပြတ်သွားလိမ့်မယ်စင်ကာပူကတော့ပြောင်းမှာမဟုတ်ဘူးလေ။ဖိလစ်ပီးနိုအင်ဒိုနီးရှားတို့တော့မှရတဲ့နီးနဲ့ပုံစံနဲ့တမျိုးပြန်လုပ်စီပြီးတော့မှဆွလူတွေဆိုလွှတ်နေတယ်ကျွန်တော်တို့ရှိရလဲအဲ့လိုမျိုးလုပ်ရမှာလေအဲ့လိုမျိုးဖဲရတာဒီအစိုးရဆိုတာ MOU ဆိုတော့ဘယ်လိုမှဖြစ်လာမှာမဟုတ
်ဘူး။စစောပြောတယ်ဒီဖိလစ်ပီးနိုအင်ဒိုနီးရှားတို့ကဒီစင်ကာပူအစိုးရ MOU မထိုးတဲ့အတွက်ကြောင့်ပြောင်းပြီးတော့အကာအကွယ်ပေးတယ်ဆိုတာဘယ်လိုနီးတွေနဲ့သူတို့သူနီးသူဟာနဲ့ယူပြီးတော့အကာအကွယ်ပေးလဲရှင
်။ဥပမာဆိုလို့ရှင်မှာဆိုတော့အေဂျင်စီပြီးတော့စင်ကူအေဂျင်စီနဲ့ဒီအေဂျင်စီကိုလုပ်မယ်ဆိုလို့ရှိရင်ဟိုဘက်အင်ဒိုနီးရှားအစိုးရလေပြီးတော့သူ့အေဂျင်စီကိုသူကညွှန်ကြားထားလိုက်တယ်ဆိုတာဒီအေဂျင်စီကလွတ်မယ်ဆိုလို့ရှိရင်ငါးတော့သဘောတင်တဲ့ဥစ္စာလို့မျိုးမျိုးမလွတ်ရဘူးဆိုတော့အေဂျင်စီကိုသူကကင်ပလိုက်တယ်လေအဲ့ဒါမျိုးပေါ့
ဟုတ်ကဲ့
ကျွန်တော်တို့ကြတော့ဟိုအခုကအစိုးရအေဂျင်စီကိုလည်းသူကအဲ့လိုမကင်နိုင်ဘူးအဲ့လိုကင်ပလိုက်လိုက်လို့ရှိရင်သူကအေဂျင်ကလည်းဟိုနေမဖြစ်ရင်သူ့လိုမရဘူးလေဒီဆော့ဝဲထဲမှာဒီလိုမပါရင်မင်းမလွတ်နိုင်မလွတ်ရင်မင်းကုမ္ပဏီကငါဘလို့ရေးယူမယ်ပိုင်းမယ်ညာမယ်ဆိုလို့ရှိရင်သူတို့လည်းမလွတ်ရဲတော့ဘူးပေါ့အဲ့တော့ခုဘက်ကဆော့ဝဲထဲမှာအဲ့လိုခိုင်ခိုင်မာမာရေးထားရဆိုလို့ရှင်ကိုတို့ကအများကြီးလွတ်လို့ရပါတယ
်နောက်တစ်ခုကျမမိကျင်တာကစောစောကဒီစင်ကာပူမှာပေါ့နော်ဒီအင်ကူတွေနှစ်သိန်းလောက်ရှိတဲ့နေရာမှာဖိလစ်ပီးနီးယားအင်ဒိုနီးရှားရဲ့ကျမတို့မြန်မာပေါ့နော်အများဆုံးဆိုတဲ့အခါမှာစင်ကာပူနဲ့အင်ဒိုနီးရှားကတော့သူ့နိုင်ငံကစောစောကအေဂျင်စီတွေကအကာအကွယ်ပေးထားတော့သူတို့ကတော့ပို့ပြီးတော့လုံခြုံမှုရှိတာပေါ့ဘလို့ကွာလဲရှင်လာစာတွေမှာရောနောက်ပြီးတော့ခန်းစား권နေမှာပေါ့နော်
အဲ့ဥမာဖိလစ်ပီးနီးကျတော့တစ်ကကျွန်တော်တို့ရဲ့သားကတစ်ကဖိလစ်ပီးနီးအင်္ဂလိပ်လို့ပြောနိုင်ပြောလို့နိုင်တဲ့အခါကျတော့အခုသူတို့တွေဆိုလို့ရှိရင်သူတို့ right ကိုသူတို့သိတယ်ဥပမာစာချုပ်ထဲမှာဘလို့ပါတယ်ငါကဘာလို့ရမလဲတယ်လီဖုန်းကငါမသုံးရဘူးဘယ်ချိန်ကျရင်သုံးရမလဲပြန်ပြရမှာပြီးရင်ဘာလို့ရမလဲဆက်စားတယ်ပြောလို့သူရဲ့အခွင့်အရေးကိုသူတို့သိတယ်သူတို့ရဲ့ကြမ်းကျင်မှုကလည်းရှိတယ်အဲ့ဒါကြောင့်မလို့သူတွေကလာတာကျွန်တော်တို့ထိတဲ့ပုံများတယ်ဥပမာကျွန်တော်တို့ပမာတွေအခုဆိုအများဆုံးရတာမှာအရင်နှစ်နှစ်လောက်ကဆို450လောက်ပဲရတယ်အခုအများဆုံးရတာ6လောက်ပဲရသေးတယ်ဒါမှဒီမှာဒုစရအတော်ကြာပြီးတော့3-5နှစ်ရှိပြီးတော့အင်္ဂလိပ်စကားကိုတော်တော်လေးပြောနိုင်တဲ့လူရောက်မှအဲ့လောက်ထိရတာဖိလစ်ပီးနီးကျတော့မဟုတ်ဘူးသူကအင်္ဂလိပ်စကားပြောနိုင်တဲ့အတွက်ကြောင့်မလို့လူငန်းလဲကျွမ်းကျင်တဲ့အတွက်ကြောင့်မလို့သူတို့တွေကအနည်းဆုံးစတာနဲ့ဆိုတာ900ကြီးပဲအများအားကျွန်တော်တို့ထိတဲ့အများကြီးစားတယ
်ဟုတ်ခန်းစား권နေကြတော့ခန်းစား권ဆိုတာပေါ့နော်ဒီသူတို့ရဲ့အားရဲ့တို့ဖြားနာတာတို့ဒီခန်းစား권
အဲ့ဒီဥစ္စာကြတော့လေကွန်းကသူကဘယ်လိုရေးထားလဲဆိုတော့စာချုပ်ထဲမှာဟိုကစင်ကာပူအစိုးရလဲဆိုတာနောက်ဆုံးထုတ်ပြန်တဲ့ဥစ္စာက every sunday ကိုနားခွင့်ပေးရမှာ off ပေးရမှာဆိုပြီးပြီးတာလေပြီးတဲ့ခါကျတော့ဗာထရီဟာသေးတယ်ဆိုလို့ရှင်နားခွင့်မပေးဘဲနဲ့ခိုင်းမယ်ဆိုရင်ပတ်စံပေးရမှာဆိုပြီးပြီးတာလေဖိလစ်ပီးနီးကျတော့သူတို့ကခိုင်းလဲငါတို့မလုပ်နိုင်ဘူးဆိုပြီးတော့သူပြောတယ်ဗမာပြည်တက်ကလေးကျတော့စလာတဲ့ဟိုက no sunday off 950အဲအဲ့လိုမျို
းဗမ
ာပြည်ကလေးတွေကလည်းသာလာတော့ထွက်ဘူးဆိုတဲ့ဟိုလာလာပဲကြားတဲ့ခါကျတော့ pressure တွေများလဲ stress တွေများလာတဲ့ခါကျတော့ကိုယ့်အောက်လို့အပြင်းနဲ့ထိတွေ့မှုမရှိရခါကျတော့ပိုဒုက္ခရောက်တာပေါ့အဲ့
တော့
သာလာတဲ့ဟို no sunday off no sunday off ဆိုတဲ့ခါကျတော့လာစားလဲကိုယ့်အောက်လို့950လောက်ပဲရတယ်ဟိုကကျတော့ sunday လဲ off every sunday off ဆိုမှု alternate sunday off ရပြီးတော့လာစား900กว่าတယ်ပြီးတော့ right ကိုလည်းကိုယ့်ရဲ့ရပ်ပံဝင်းကိုလည်းသူတို့တွေကကောင်းကောင်းသိတယ်ကျွန်တော်တို့ပုံမှန်တွေကပွဲစားတွေဆော့တဲ့ဟိုကစာတုပ်ထဲမှာဘာပါမှလည်းမသိကိုယ့်ရဲ့ခံစားခွင့်အင်ကိုလည်းမသိအဲ့ဒါကြတော့တော်တော်လေးကိုကြွာသွားတာပေါ့လေတကယ်လို့သာအစိုးရကဒီချက်တာနဲ့လုပ်ပြီးတော့ဒီတရားဝင်လှုပ်ပြီးတော့ဒီ agency ကိုသူက guideline ချပေးရပြီးတော့ဒါသာလုပ်ရမယ်ဒါသာလုပ်ရမယ်ဆိုပြီးတော့ guideline ချထားပြီးတော့လုပ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ claim လေးရဲ့သူ right လဲသူတို့သိမယ်နော်သူတို့လုပ်ပိုင်ခွင့်လည်းသိမယ်ကြပါရင်ဝင်လဲသိမယ်ဘာလို့ရမလဲ responsibility ရဲ့သူသိမှာအခုကြတော့ဘာမှမသိမယ်ဒီရောက်လာတဲ့ခါကျတော့အများကြီးဒုက္ခရောက်တာပေါ့လေ You can bend but never break me cause it only serves to make me more determined to achieve my